အဂိလိုက်စားမှုဟာကင်ဆာယောဂါလို့အမြင့်တွေနေပြီးနိုင်ငံတကာအလဲမှာလဲနာမည်ဆိုးနဲ့ကြော်ကြားနေတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့2014နှစ်ဆန်းကလေးကအဂိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဆိုတာဖွဲ့စည်းထားခဲ့ပြီးဖြစ်ပါတယ်ကော်မရှင်ဖွဲ့စည်းပြီးခဲ့တာနှစ်နှစ်ကျော်ကြာလာတဲ့ဒီကနေ့အချိန်မှာတော့အရင်ဆိုးရလက်ထက်ကစပြီးဆောင်ရွက်ခဲ့တဲ့အဂိလိုက်စားမှုတိုက်ဖြတ်ရေးလုပ်ငန်းအောင်မြင်မှုမရတာတွေ့ကြရပါတယ်ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့နဲ့10ရက်နေ့တွေမှာတော့ပြည်သူ့လွှတ်တော်မှာဒီကိစ္စကြေကြေပြန့်ပြန့်ဆွေးနွေးခဲ့ပြီးအစိုးရအနေနဲ့အဂတိလိုက်စားမှုကိုထိထိရောက်ကင်တွယ်ဖြေရှင်းဆောင်ရွက်ဖို့အစိုးရတစ်ခုဆုံးဖြတ်ခဲ့ကြပါတယ်။အဂတိလိုက်စားမှုတိုက်ဖြစ်ရေးမအောင်မြင်တာတွေနဲ့ပတ်သက်ပြီးကော်မရှင်ကဘယ်လိုဖြေရှင်းချက်ပေးသလဲ။အမတ်တွေကဘယ်လိုအကြံပေးကြသလဲ။မြန်မာနိုင်ငံမှာအဂတိလိုက်စားမှုရော့နယ်သွားစေရေးအတွက်ဘာတွေဆောင်ရွက်ဖို့လိုမလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပြည်သူ့လွှတ်တော်အစည်းအဝေးနှစ်ရက်တာကာလအတွင်းမှာတက်မတော်သားတွေအပါအဝင်အမတ်စုစုပေါင်း32ယောက်ကမြန်မာနိုင်ငံရဲ့အာဂတိလိုက်စားမှုပြဿနာတွေကိုဗတ်စုံတောင်းဆောင်ကနေဆွေးနွေးတင်ပြသွားခဲ့ပါတယ်။ဒီဆွေးနွေးတင်ပြချက်တွေနဲ့ပတ်သက်ပြီးအာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးမြဝင်းကလွှတ်တော်ရင်းပြန်ပြီးရှင်းလင်းတင်ပြပါတယ်။သူ့ရဲ့ရှင်းလင်းတင်ပြချက်တွေကိုအနှစ်ချုပ်လိုက်ရင်မြန်မာနိုင်ငံမှာအာဂတိလိုက်စားမှုဖြစ်ပေါ်နေတာနှစ်တွေအများကြီးကြာနေပြီဖြစ်တဲ့အကြောင်း2014ခုနှစ်ဖေဖော်ဝါရီလမှာအစိုးရကအာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဆိုတာဖွဲ့စည်းပေးခဲ့ပြီးသူ့ကိုဥဆောင်စေခဲ့ကြောင်းသူတို့အနေနဲ့တည်ဆဲဥပဒေ၊ဤဥပဒေတွေနဲ့အညီလုတ်ကင်ဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ Transparency International ကထုတ်ပြန်တဲ့အညွှန်းကိန်းတွေအရ2012ခုနှစ်မှာနိုင်ငံပေါင်း196နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့အာဂတိလိုက်စားမှုဟာအဆင့်182ဖြစ်ပြီး2014ခုနှစ်ရောက်တော့168နိုင်ငံမှာအဆင့်149ကိုရောက်လာတဲ့အတွက်အရင်သမရဦးသိန်းစိန်အစိုးရလက်ထက်မှာအာဂတိလိုက်စားမှုအခြေအနေအထိုက်အလျောက်ရော့ကျလာတယ်လို့ပြောပါတယ်။သူတို့ကော်မရှင်အနေနဲ့အာဂတိလိုက်စားမှုနဲ့ပတ်သက်တဲ့တိုင်ကြားစာအများကြီးလက်ခံရပြီမဲ့အမှန်တကယ်အရင်းယူနိုင်တဲ့တိုင်ကြားစာနည်းနည်းလေးပဲရှိတဲ့အကြောင်းတိုင်ကြားစာအများစုကြီးဟာတက်တည်အထောက်အထားမပါတာရေပုံရဆန္ဒတိုင်ကြားသူကိုစုံစမ်းတော့အမှန်တကယ်မရှိတာအာဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေအာဏာမတည်ခင်ကဖြစ်ပျက်ခဲ့တာဥပဒေနဲ့မသက်ဆိုင်တာတရားရုံးမှာစစ်ဆေးစနစ်စစ်ဆေးပြီးဖြစ်တာအစစ်မြင့်အကြီးအကဲတွေစီလိမ့်မှုတိုင်ကြားတာမှန်ကန်မှုမရှိတာစတဲ့အချက်တွေကြောင့်ကင်တွယ်အရေးယူလို့မရကြောင်းရှင်းပြပါတယ်တကယ်လဲအာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့စည်းပြီးတဲ့နှစ်နှစ်ကျော်ကာလအတွင်းတိုင်ကြားစာ2200ကျော်လက်ခံရခဲ့ပေမဲ့တကယ်စုံစမ်းစစ်ဆေးနိုင်တာကတော့19ခုလောက်ပဲရှိခဲ့တာပ
ါကော်မရှင်ဥက္ကဋ္ဌဦးမြဝင်းကအာဂတိလိုက်စားမှုပြဿနာကိုအခုတည်းပို့ပြီးဖြေရှင်းလိုတယ်ဆိုရင်ဥပဒေပြဋ္ဌာန်းချက်တချို့ကိုပြင်ဆင်ဖို့လိုမယ့်အကြောင်းကော်မရှင်မှာပါတဲ့စစ်ဆေးမှုတွေရဲ့အရေးချင်းမြင့်တင်ဖို့လည်းလိုမယ့်အကြောင်းနောက်အရေးကြီးတစ်ချက်ကဥပဒေပါပြဋ္ဌာန်းချက်အရာနိုင်ငံရေးယာရုလက်ရှိရှိသူတွေကိုလွှတ်တော်ဘက်ကနေအရေးယူနိုင်တဲ့အကြောင်းရှင်းပြသွားခဲ့ပါတယ်။ဦးမြဝင်းရှင်းပြချက်တွေကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အရင်အစိုးရလက်ထက်မှာနိုင်ငံရေးယာရုလက်ရှိရှိကြတဲ့ဝန်ကြီးတွေ၊ဒုဝန်ကြီးတွေ၊ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေနဲ့ဝန်ကြီးတွေစတဲ့ပုဂ္ဂိုလ်တွေနဲ့ပတ်သက်ပြီးအာဂတိလိုက်စားမှုတွေရှိတယ်လို့ဝေဖန်မှုကြေကြေပြန့်ပြန့်ဖြစ်ပေါ်ခဲ့ပေမဲ့အရင်လွှတ်တော်တွေဘက်ကတစုံတယောက်ကမှအရေးယူဖို့လုတ်ကင်ဆောင်ရွက်ခဲ့ခြင်းမရှိတာသတိပြုမိနိုင်ပါတယ်။နောက်တစ်ချက်ကအာဂတိလိုက်စားမှုကော်မရှင်ဟာဤဥပဒေအရတိုင်ကြားသူရှိမှတနည်းအားဖြင့်သက်သေအထောက်အထားနဲ့တကွတိတိကျကျခံခံလလုံးတိုင်ကြားနိုင်မှအရေးယူပေးရမယ်လို့ပြဋ္ဌာန်းထားတဲ့အတွက်လက်ပေးသူနဲ့လက်ယူသူနှစ်ဦးသဘောတူကိစ္စတွေအတွက်ဘာမှလုတ်ကင်ဆောင်ရွက်လို့မရနိုင်တဲ့သဘောနဲ့ဆက်ရောက်နေပါတယ်။ဘလို့ပဲဖြစ်ဖြစ်အာဂတိလိုက်စားမှုတိုက်ဖြတ်ရေးကိုထိထိရောက်ကင်တွယ်ဖြေရှင်းပေးဖို့အစိုးရကိုတိုက်တွန်းကြောင်းအဆိုအတည်ပြုလိုက်ပြီးဖြစ်တဲ့အတွက် NLD အစိုးရအနေနဲ့ဒီကိစ္စကင်တွယ်ရပါတော့မယ်။
ကော်မရှင်ဥက္ကဋ္ဌကိုယ်တိုင်ဝန်ခံထားပြီးဖြစ်တဲ့အတိုင်းမြန်မာနိုင်ငံမှာအာဂတိလိုက်စားမှုပြဿနာကြေကြေပြန့်ပြန့်ဖြစ်ပေါ်ခဲ့ဖြစ်ပေါ်နေစေမှုတီထောင်စုအစိုးရအနေနဲ့စနစ်တကျကင်တွယ်ဖြေရှင်းရပါလိမ့်မယ်။ဒီလိုကင်တွယ်ဖြေရှင်းရမှာ NLD အစိုးရတည်ငြိမ်မှုကိုမထိခိုက်စေတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူဖြစ်စေမယ့်လုပ်ငန်းရှင်တွေအပါအဝင်ပြည်သူလူထုအပေါ်ကြားရောက်နေတဲ့ဝင်တော့ဝင်ဖို့ရော်နယ်ပပျောက်သွားစေမယ့်မူဝါဒမျိုးချမှတ်အကောင့်ထဲဖော်ဖို့လိုပါတယ်။ဥပမာအားဖြင့်အာဂတိလိုက်စားမှုတိုက်ဖြတ်ရမှာဘယ်နယ်ပယ်တွေမှာဆောင်ရွက်မှာလဲစဉ်းစားရပါမယ်။အစိုးရအဖွဲ့တွေဝန်ထမ်းလောကအပြင်ကြီးမားတဲ့စီးပွားရေးလုပ်ငန်းတွေလုပ်ကင်ဆောင်ရွက်နေစေဖြစ်တဲ့တက်မတော်ဘက်နဲ့တက်မတော်ကစီမံခန့်ခွဲနေတဲ့ကာကွယ်ရေး၊တည်ထဲရေး၊နယ်စပ်ရေး၊ဝင်ကြီးဌာနတွေအထိကင်တွယ်မှာလား။ ကင်တွင်မယ်ဆိုဘယ်လိုကင်တွင်မှာလဲဆုံးဖြတ်ထားဖို့လိုပါတယ်မြန်မာနိုင်ငံမှာအာဂရိလိုက်စားမှုဆိုတာဟာအစဉ်ဆက်ဖြစ်ပေါ်ခဲ့တာဖြစ်လေတော့လက်ရှိကာလမှာဖြစ်ပျက်တာတွေကိုပဲကင်တွင်အရေးယူမလားအရင်ကဖြစ်ပျက်ခဲ့တာတွေကိုမေ့လျော့ပြစ်လိုက်မလားစတာတွေကိုလည်းတိတိကျကျဆုံးဖြတ်ထားဖို့လိုပါတယ်အာဂရိလိုက်စားမှုမှာအကြီးအလတ်အသေးစတဲ့အရွယ်အစားတွေရှိပါတယ်ကိုကျိုးစီပေါ်အတွက်အကြီးကျယ်အာဂရိလိုက်စားတာမျိုးရှိသလိုလောက်ခလာစားနဲ့မလောက်ငါလို့စာဝင်နေရေးအသက်ရှင်ရေးအတွက်ရွေးချယ်စရာမရှိလောက်ကင်နေရတဲ့အာဂရိလိုက်စားမှုတွေလည်းရှိပါတယ်။ဒါတွေကိုတပြေးညီကင်တွယ်မလားပိုးပြေးကြီးမားတဲ့ပြဿနာတွေကိုပိုးအာယုံဆိုင်မလားရွေးချယ်ထားဖို့လိုပါတယ်။လက်ရှိအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေအရလက်ပေးသူရောလက်ယူသူကိုပါနှစ်ဖက်စလုံးအရေးယူမယ်ဆိုတဲ့ကြာထမ်းချက်ဟာလေအာဂရိလိုက်စားမှုတိုက်ဖြတ်ရေးကိုအထောက်အကူဖြစ်မဖြစ်ပြန်ပြီးသုံးသပ်တင်ပါတယ်။ဒီပြာထမ်းချက်အရနိုင်ငံတကာမှလိုအာဂရိလိုက်စားမှုကိုအသွင်ယူဖော်ထုတ်တာမျိုးမလုပ်နိုင်လို့ပါ။အ
ာဂရိလိုက်စားမှုတိုက်ဖြတ်တာနဲ့တပြိုင်နက်တည်းအောက်ခြေဝန်ထမ်းတွေရဲ့လစာဟာနေထိုင်စားသုံးစရိတ်ကာမီအောင်တိုးမြင့်ပေးရေးတကယ်လိုအပ်တဲ့ရုံအသုံးစရိတ်တွေကိုချပေးနိုင်ရေးစတာတွေကိုပါတပြိုင်နက်တည်းလောက်ကန်အကောင့်တွေပေါ်ရမှာဖြစ်ပါတယ်။ဒီလိုမူဝါဒချမှတ်တာတွေလောက်ကန်ပြီးကမှချမှတ်ထားတဲ့မူဝါဒနဲ့လျော်ညီတဲ့ဥပဒေနိဥပဒေပိုင်းဆိုင်ရာပြုပြင်မှုတွေလုပ်ပြီးလက်တွေ့ကျကျအကောင့်ထည့်ဖော်ရမှာဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်လက်ရှိ NLD အစိုးရဟာစစ်ဘုချုပ်ဟောင်းတွေကြီးစိုးတဲ့အရင်အစိုးရဖွဲ့နဲ့မတူတန်ရှင်တဲ့အစိုးရကောင်းမွန်တဲ့အစိုးရဖြစ်အောင်လုပ်မယ်လို့တန်ဋိဌာန်ချထားပြီးဖြစ်တဲ့အားလျော်စွာမှန်ကန်တဲ့မူဝါဒလုံးနည်းလုံးဟန်တွေချမှတ်အကောင့်ထည့်ဖော်နိုင်ခဲ့ရင်ကင်ဆာလိုအမြင့်တွေနေတဲ့အာရီလိုက်စားမှုပြဿနာကိုလည်းအော်အော်မြင်မြင်တိုက်ဖြတ်နိုင်မှာဖြစ်ကြောင်းပါThank you.